Facebook မှာဘသူ့အမွေပေးမလဲဆိုတာရွေးချယ်လို့ရနေပြီကိုသားညုံရဲ့
အမွေဆိုလို့ပန်ဆိုင်မှုတွေထင်နေဦးမယ်မဆုမြတ်မောင်ရဲ့ကိုရဲ့ Facebook စာမျက်နှာကိုဆက်ခံမယ်သူလို့ရှင်းရှင်းပြောပါဗ
ျကိုသားညုံကလည်း Facebook စာမျက်နှာဆိုတာကလည်းကိုရဲ့ပိုင်ဆိုင်မှုတစ်ခုပဲမဟုတ်ဘူးလား Online ပေါ်ကပိုင်ဆိုင်မှုပဲလေအဲ့ဒါကိုမရှိတော့တဲ့နောက်ပိုင်းမှာဘလို့ဆက်ဖြစ်စေခြင်းလဲဆိုတာကိုရွေးချယ်လို့ရနေပြီဆိုတာပြောတာ
ကိုတည်သွားပြီဆိုလို့ရှိရင်ကိုရဲ့ Facebook စာမျက်နှာကိုကိုဖြစ်စေခြင်းတဲ့အတိုင်းကြံခဲ့အောင်ရွေးချယ်ခွင့်ပေးဖို့ Facebook ကုမ္ပဏီကို Facebook သုံးတဲ့သူတွေအများဆုံးတောင်းဆိုကြတာတဲ့ဒါကြောင့်မလို့ဒီ feature အသစ်ကိုထပ်ဖြစ်လိုက်တာလို့ Facebook ကပြောတယ်ဗျ
ဟုတ်တယ်ရှင်ဒီ Facebook သုံးတဲ့သူအများအများတောင်းဆိုတာကြောင့်ねတနည်းလောက်ကိုစဉ်းစားတိုင်ပင်ခဲ့ကြပြီးတော့မှကွယ်လွန်သူတွေရဲ့ Facebook စာမျက်နှာတွေကိုသူတို့ရဲ့ဆန္ဒအတိုင်းဆက်ရှိနိုင်အောင်လို့လုပ်လိုက်တာလို့ဆိုရဲအဲ့ဒါကြောင့်မလို့အခုဆိုလို့ရှိရင်ကိုမရှိတော့တဲ့နောက်မှာ Facebook အကောင့်ကိုပိတ်လိုက်မလားဒါမှမဟုတ်ရင်ကိုယ့်ရဲ့အကောင့်ကိုဘယ်သူမှဘာမှလုပ်လို့မရတော့အောင်လို့ဒီတိုင်းပဲထားလိုက်မလားဒါမှမဟုတ်ရင်လည်းတယောက်ယောက်ကိုကို့အစားအကောင့်ကိုစီမံခန့်ခွဲခွင့်ပေးခဲ့ခြင်းသလားဆိုတာကိုရွေးချယ်လို့ရသွားပြီလေအဲ့လိုမျိုးကိုယ့်ရဲ့အကောင့်ကိုဆက်ရှင်နေအောင်လို့လှုပ်ခွင့်ပေးမဲ့သူမျိုးLegacy Contact လို့ Facebook ကနာမည်တက်ထားပါတယ်မြန်မာလိုဆိုရင်တော့ Facebook အမွေထိန်ပေါ့အဲ့ဒီလူကလည်း Facebook အကောင့်သုံးတဲ့သူပဲဖြစ်ရပါမယ
်အရင်ဆုံးရှင်းအောင်ပြောချင်တာကတော့လောလောဆယ်အမေရိကန်မှာ Facebook သုံးနေကြတဲ့သူတွေပဲဒီလိုမျိုးရွေးချယ်နိုင်မှာပါတခြားနိုင်ငံတွေက Facebook သုံးနေကြသူတွေကိုလည်းအလားတူရွေးချယ်ခွင့်ပေးဖို့လုပ်သွားမှာပါဒါပေမဲ့တခြားနိုင်ငံတွေမှာကကွယ်လွန်သွားတဲ့သူနဲ့ပတ်သက်ပြီးတော့ဘာသာရေးအရဒလိထုံးစံအရသတ်မှတ်ချက်တွေကရှိလေတော့အဲ့အရာတွေကိုနားလည်အောင်ကြိုးစားဖို့အချိန်ပေးရပါဦးမယ်ဆိုပြီးတော့ Facebook ကုမ္ပဏီကတော့ဆိုပါတယ်
လူမှုကွန်ရက်တွေဆိုတာအခုခေတ်မှာလူတွေရှင်သန်နေထိုင်မှုရဲ့အစိတ်အပိုင်းတစ်ခုလိုဖြစ်လာနေပြီဆိုတော့ကွယ်လွန်သွားပြီးတဲ့နောက်မှာလဲကိုယ့်ရဲ့အမွေအနှစ်တွေကိုဘယ်လိုမျိုးဆက်ချန်ထားခဲ့ခြင်းတည်းလဲဆိုတာရွေးချယ်နိုင်ခွင့်ရတာကိုအွန်လိုင်းဆောင်းပါးတော်တော်များများမှာကြိုးဆိုပြီးတော့ရေးကြတာတွေ့ပါတယ်။တယောက်ယောက်ကကွယ်လွန်သွားပြီဆိုလို့ရှိရင်သူတို့ရဲ့လူမှုကွန်ရက်ဆိုင်မျက်နှာတွေကကျန်ခဲ့တဲ့ချစ်တဲ့ခင်တဲ့သူတွေအတွက်အမှတ်တရအောင်မေ့စရာနေရာတစ်ခုဖြစ်လာတယ်။အထူးသဖြင့်တော့ဒီအဝေးရောက်နေတဲ့သူတွေအတွက်သူတို့ရဲ့အမှတ်တရစကားတွေဝန်ထမ်းကြောင်းတွေကိုဖော်ထုတ်ပြသဖို့အကောင်းဆုံးနေရာတစ်ခုဖြစ်လာနေတယ်လို့နောက်ဆုံးပေါ်နည်းပညာသတင်းတွေကိုအဓိကသုံးသပ်ဖော်ပြတဲ့ Slate ဆိုတဲ့ blog ကရေးပါတယ်။အဲဒါကြောင့် Facebook ရဲ့ setting ရွေးချယ်ခွင့်ကိုကြိုဆိုတဲ့အပြင်တခြားနည်းပညာကုမ္ပဏီတွေကလည်းသူတို့ရဲ့ website တွေကိုအလားတူလုပ်သင့်တယ်လို့အကြံပြုရေးထားပါတယ်
။ Washington Post သတင်းစာကြီးရဲ့ online ဆောင်းပါးတစ်ခုမှာဆိုရင်လေကွယ်လွန်သွားတဲ့သူတွေရဲ့ Facebook စာမျက်နှာတွေဟာကြေကွဲဝမ်းနည်းနေကြတဲ့မိသားစုတွေတငယ်ချင်းတွေအတွက်စုံရက်တစ်ခုလိုတော့မှဖြစ်နေတာကိုမကြာခဏတွေ့ရတယ်လို့ရေးပါတယ်။
တကယ်တော့ဒီ Facebook မှာကွယ်လွန်သွားသူနဲ့ပတ်သက်ပြီးတော့မူအရင်တည်းကရှိပါတယ်။အကောင့်သုံးနေတဲ့သူတယောက်ယောက်ကွယ်လွန်သွားပြီလို့ Facebook ကသိလို့ရှိရင်အဲ့ဒီအကောင့်ကို freeze လုပ်လိုက်တာပါ။တဘောကတော့ကွယ်လွန်သူနောက်ဆုံးထားခဲ့တဲ့ပုံစံတိုင်းအဲ့ဒီစာမျက်နှာကပုံမပြတ်ဒီအတိုင်းပဲဆက်ပြီးတော့ရှိနေတော့မယ်။ဘယ်သူကမှဘာမှလုပ်လို့မရတော့တာပါ။အခုကတော့ဒီ America Facebook သုံးတဲ့သူတွေဆိုလို့ရှိရင် Facebook အမွေထိန် Legacy Contact ကိုရွေးချယ်လို့ရပြီ။အဲ့ဒီသူကဘာလုပ်ခွင့်ရှိလဲဆိုတော့သွားလေသူရဲ့ Facebook စာမျက်နှာ profile ဓာတ်ပုံနဲ့ cover ဓာတ်ပုံတွေကိုပြောင်းလို့ရမယ်။နောက် timeline မှာသူ post ကိုတင်လို့ရမယ်ဥမာအသုဘအခမ်းအနားနေ့ကဘယ်နေ့ဘယ်အချိန်မှာကျင်းပမယ်ဆိုတာမျိုး post တင်ပြီးတော့အသိပေးနိုင်မယ်။နောက်ကွယ်လွန်သူရဲ့ friend request တွေကိုတုံ့ပြန်လက္ခဏာမျိုးလုပ်ခွင့်ရမှာပါ
။တခုတော့ရှိပါတယ်။သူများတွေစိတ်နှောက်ရှက်ဖြစ်မှာကိုကာကွယ်တဲ့အနေနဲ့ကွယ်လွန်သူရဲ့ Facebook post တွေကအရင်ကလိုတော့တခြားသူရဲ့ timeline တွေပေါ်မှာပေါ်လာတော့မှာမဟုတ်ပါဘူး။နောက်ပြီးတော့သူ့ရဲ့ Facebook စာမျက်နှာကနာမည်ရှိမှလည်းကွယ်လွန်သွားပြီဆိုတာကိုပေါ်လွင်အောင်လို့ remembering ဆိုတာထည့်လိုက်မှာပါ။ဥမာဂျွန်ဆိုတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင် remembering ဂျွန်လို့ပေါ်လာပါလိမ့်မယ်။ဂျွန်အတွက်အောင်းမိပွဲဆိုတာမျိုးပေါ့ဗျာ
။ကိုရွေးချယ်တဲ့ Facebook အမွေထိန်ကိုကိုရဲ့ဓာတ်ပုံတွေ post တွေကို download လုပ်သိမ်းခွင့်ပေးမလားဆိုတာကိုလည်းရွေးချယ်လို့ရပါသေးတယ်။ဒါပေမဲ့သူတို့အနေနဲ့ကိုတင်ခဲ့တဲ့ post တွေကိုဖျက်ပစ်တာမျိုးလုံးဝလုပ်လို့ရမှာမဟုတ်တဲ့အပြင်ကိုရဲ့ message တွေကိုလည်းဖတ်ကြည့်လို့ရမှာမဟုတ်ပါဘူး။ကွယ်လွန်သွားပြီဆိုရင်လည်း message တွေဆိုတာကကိုနဲ့ပဲစည်းတမ်းဆိုင်တာမို့ကျန်တဲ့သူတွေချိခွင့်မရှိပါဘူးလို့ Facebook ကုမ္ပဏီကပြောပါတယ်။နောက်အဲ့ဒီ account ကိုလည်း तू ကပိတ်လိုက်ခွင့်မရှိပါဘူး
။ Facebook မှာအမွေထိန်းထားခဲ့မဲ့စာကိုရဲ့ login တွေ password တွေထားခဲ့ရင်လည်းရတာပဲလို့ထင်တဲ့သူတွေရှိနိုင်ပါတယ်။ဒါပေမဲ့လည်းကာယကရှင်မဟုတ်ပဲနဲ့ Facebook account တွေကိုဝင်တာက Facebook သုံးသူတွေလိုက်နာရမယ့်စည်းကမ်းတွေကိုချိုးဖောက်ရရောက်ပါတယ်။ကိုကရှစ်နေရီဘာရီနဲ့ထားခဲ့တဲ့တည်ရန်စာထဲမှာထားခဲ့တာမျိုးကြမှာ Facebook ကလက်ခံမှာပ
ါတကယ်တော့အခုလို online ပေါ်ကကိုယ့်ရဲ့ပိုင်ဆိုင်မှုတွေလို့ပဲပြောကြပါစို့ကိုပိုင် blog တွေ website တွေလူမှုကွန်ရက်စာမျက်နှာတွေ email တွေ cloud storage ထဲမှာတင်ထားတဲ့ကိုယ့်ရဲ့ digital file တွေကိုကိုမရှိတော့လို့ရှိရင်ဘာလုပ်မလဲဆိုတာကြိုတင်စဉ်းစားထားတဲ့လို့ကျွန်တော်ကတော့ထင်တယ်။နမိတ်မရှိနမမရှိလို့တချို့ကလည်းထင်ကောင်းထင်နိုင်ပါတယ်။ဒါပေမဲ့ဒီလက်စုပ်လက်ကင်ပြနိုင်တဲ့ကားတို့အိမ်တို့လိုမျိုးပဲအွန်လိုင်းပေါ်မှာကိုနေ့စဉ်ထိတွေ့နေတဲ့ကိစ္စတွေကလည်းကိုရဲ့ပိုင်ဆိုင်မှုတွေဖြစ်နေတော့အဲ့ဒါတွေကိုဘယ်လိုလုပ်မလဲဆိုတာပြင်ဆင်ထားဖို့လိုမယ်လို့ထင်ပါတယ်
။အမေရိကကတချို့ပြည်နယ်တွေမှာအဲ့လိုမျိုးအွန်လိုင်းပေါ်ကကိုရဲ့ပိုင်ဆိုင်မှုအတွက် digital သီရန်စာဆိုတာမျိုးတွေရှိနေပါပြီ။ နောက်ပြီးတော့ဒီအစိုးရကိုယ်တိုင်ကလည်းဒီလိုမျိုးသတင်းစာတွေထားခဲ့ဖို့ကိုအကြံပြုနေတာမဟုတ်လားနောက်ခုလိုမျိုးကုမ္ပဏီတော်ရှင်ကိုယ့်ရဲ့အကောင့်ကိုဘာလုပ်ခဲ့မလဲဆိုတာမျိုးရွေးချယ်ခွင့်ပေးတာဟာ Facebook ကုမ္ပဏီကပထမဆုံးမဟုတ်ဘူးမဟုတ်လားမဆင်မြန်ဝင
်မဟုတ်ပါဘူးရှင်ဒီပထမဆုံးလုပ်ခဲ့တာ Google ကုမ္ပဏီပါ2013ခုနှစ်ကတည်းက inactive account manager ဆိုတာကို Google အကောင့်သုံးတဲ့သူတွေရွေးချယ်ခွင့်ရတာပါ Google အမွေထိန်ပေါ်လေးပြောရမယ်ဆိုရင်တော့ကိုယ့်ရဲ့အကောင့်ကိုမသုံးတော့တာသတ်မှတ်ထားတဲ့အချိန်ကိုရောက်သွားပြီဆိုတော့မှ Google အမွေထိန်းကဒီ Google နဲ့ဆက်နေသမျှကိုယ့်ရဲ့ Gmail, Google Plus, Blogger, Drive Storage, Picasa Double Album, YouTube စသဖြင့်အကောင့်အလုံးကိုဝင်ပြီးတော့စီမံခွင့်ရမယ်လေ
ဂျပန်နိုင်ငံမှာ Yahoo သုံးတဲ့သူတွေဆိုလဲအလားတူပဲ Yahoo အမွေထိန်းကိုအရင်ထဲကရွေးထားလို့ရပါတယ်တခုတော့ရှိတာပေါ့ Facebook ဆိုတာကချိတ်ဆက်သုံးတဲ့သူပိုများတယ်ဆိုတော့ဒီလိုရွေးချယ်ပိုင်ခွင့်ရသွားတာကိုအတော်များများကတော့အတော်လေးစိတ်ဝင်စားနေကြတာပါ
Wall Street Journal သတင်းဆောင်ပါးမှာဆောင်းပါးရှင် Jeffrey Fowler ရေးထားသလိုပေါ့ကိုယ့်ရဲ့မွေးနေ့အခြေရေးအခြေအားအလုပ်အကိုင်းအခြေအနေကအစား Facebook ကအားလုံးစီမံခန့်ခွဲနေတာကနေအခုလိုမျိုးကိုတည်သွားတဲ့အထီးကိုပါလိုက်ပြီးတော့စီမံနေအောင်မယ်ဆိုတာတွေးကြည့်ရင်စိတ်မောစရာကြီးဖြစ်ပါတယ်တဲ့ဒါပေမဲ့လည်းကိုယ့်ရဲ့ online ပေါ်ကအချက်အလက်တွေကိုကိုအသက်ရှင်နေတော့ချိုးတင်စီစဉ်ထားခဲ့နိုင်မယ်ဆိုတာကတော့တော်တော်များများအတွက်စိတ်သက်သာရစရာပဲလို့ဆိုထားပါတယ်ရှင်